အမေရိကန်ဆေးဝါးထုတ်လုပ်မှုလုပ်ငန်းကြီးဂျွန်ဆင်နဲ့ဂျွန်ဆင်ကသူ့ရဲ့ကိုရိုနာဗိုင်းရပ်စ်ဆန့်သက်ကာကွယ်ဆေးကိုစက်တင်ဘာလမှာလူတွေနဲ့စတင်ဆန့်သက်မှာဖြစ်ပြီးအရေးပေါ်အသုံးအတွက်လာမယ့်နှစ်အစောပိုင်းမှာကာကွယ်ဆေးရနိုင်မယ်လို့ပြောဆိုလိုက်ပါတယ်။ဒီကာကွယ်ဆေးကိုဆန့်သက်ထုတ်လုပ်နိုင်ရေးအတွက်အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနနဲ့ပူးရဲပြီးဒေါ်လာသန်း1,300ဆွဲသွားဖို့ဆုံးဖြတ်ထားကြောင်းလဲကုမ္ပဏီကတင်းနယ်လာနေမှာပြောပါတယ်။လူသားတွေနဲ့ဆန့်သက်မှုအောင်မြင်နေဆိုရင်တော့ကာကွယ်ဆေးအရေးအတွက်သန်း1,000ကျော်ထုတ်လုပ်ဖို့ပြင်ဆင်ထားတယ်လို့ကုမ္ပဏီကပြောပါတယ်။ COVID-19 ဗိုင်းရပ်စ်ကိုအောင်အောင်မြင်မြင်တိုက်ဖြတ်နိုင်ဖို့အလားအလာများတဲ့ဆန့်သက်ဆေးတမျိုးရှိပါပြီလို့လဲဂျွန်ဆင်နဲ့ဂျွန်ဆင်လုပ်ငန်းကြီးရဲ့အမှုဆောင်ရာရှိချုပ်အဲလက်စ်ကရော့စကီက NBC ရုပ်သံရဲ့ Today အစီအစဉ်မှာပြောဆိုသွားပါတယ်ရှင်။